မြန်မာနိုင်ငံဘက်က online ကနေငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာလူကုန်ကူးခံထားရသူတွေလက်ခံမှုထိုင်းအစိုးရအနေနဲ့ပြင်ဆင်ထားကြောင်းထိုင်းဒုတိယဝန်ကြီးချုပ်ကပြောပါရယ်ထိုင်းမြန်မာနယ်စပ်များရီနယ်တဝိုက်မှာအခြေစိုက်တဲ့ကြားဖြန့်ဂိုင်းတွေကနေလူမောင်ကိုကူးခံရသူအများအပြားပြန်လွတ်လာဖို့ရှိကြောင်းဒါပေမဲ့ဒီလူတွေအားလုံးကိုလက်ခံမှုတော့မဖြစ်နိုင်ကြောင်းလဲဒီကနေ့ February 12ရက်ဗုဒ္ဓဟူးနေ့မှာသူကဆိုပါရယ်သူတို့ရဲ့နေရရင်းနိုင်ငံတွေကအဲ့ဒီနိုင်ငံသားတွေကိုပြန်လက်မခံဘူးဆိုရင်ထိုင်းဘက်ကလက်ခံမှာမဟုတ်ကြောင်းလဲထိုင်းဒုတိယဝန်ကြီးချုပ်ဝက်ချာယာချိုင်းကပြောဆိုတာကို Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ကြားဖြန့်ဂိုင်းတွေကနေလူအများအပြားတပြိုင်တည်းပြန်လွတ်လာတာကိုလက်ခံဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုနေဆက်မှာနေရာချထားတယ်လို့ကာကွယ်ရေးဝန်ကြီးလက်ဖြစ်သူဝက်ချာချိုင်းကပြောပါတယ်။မနေ့ကအင်္ဂါနေ့တုန်းက DKBA ဒီမိုကရေစီအကျိုးပြုကရင်တက်မတော်ထိန်းချုပ်ရာနေမြေတွေကကက်ဆီနိုလောင်းကစားရုံတွေမှာလူကုန်ကူးခံထားရသူ261ယောက်ကိုလိုက်လံစုဆောင်ပြီးတော့ဒီကနေ့မှာထိုင်းနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ DKBA ကလည်းပြောဆိုပါတယ်အဲ့ဒီနိုင်ငံသားတွေဟာဘင်္ဂလားဒေ့ရှ်၊အီသီယိုးပီးယား၊ကင်ညာနဲ့ဖိလစ်ပိုင်နိုင်ငံတွေကဖြစ်ပြီးတော့ကြားပြန့်လုပ်ငန်းမှာပါဝင်ခဲ့ဘူးသူဟုတ်မဟုတ်ဆိုတာကိုထိုင်းကစစ်ဆေးမှာပါကြားပြန့်မဟုတ်သူတွေကိုနေရချင်းပြန်ပို့ဖို့အတွက်တော့သုံးဘက်ကဒီတလားထီအချိန်ယူရနိုင်ကြောင်းသူကပြောပါရယ်မြန်မာနိုင်ငံဘက်ချမ်းမှာကြားပြန့်ဂိုင်းတွေမရှိကြောင်းသက်သေပြနိုင်တဲ့အခါမြန်မာနိုင်ငံကိုဖျက်တောက်ထားတဲ့လျှက်စင်မီ 73C အင်တာနက်ဆရာတွေပြန်ပေးဖို့စဉ်းစားသွားမယ်အကြောင်းလဲထိုင်းဘက်ကမြန်မာဘက်ကိုပြောဆိုထားကြောင်းထိုင်းဒုတိယဝန်ကြီးချုပ်ကပြောပါရယ်ရှင်